ဂျပန်နိုင်ငံမြောက်ပိုင်းဟိုကိုကျွန်းကအာရှိုရိုမြို့မှာနေထိုင်တဲ့ဂျပန်အဖိုးအိုမာဆာဆိုနိုမာကဟာအိပ်ပျော်နေစဉ်တနင်္ဂနွေနေ့မနေ့အစောပိုင်းကအသက်113နှစ်အရွယ်မှာကွယ်လွန်သွားတယ်လို့မိသားစုကပြောပါတယ်။သူဟာကမ္ဘာအသက်အကြီးဆုံးအမျိုးသားတစ်ဦးဖြစ်ပါတယ်။သူ့မြေမဖြစ်သူယူကိုကတော့သူ့အဖိုးဟာမကွယ်လွန်ချိန်ထိစဉ့်မှန်မှန်နဲ့ပုံမှန်ရှိနေပြီးမိသားစုအတွက်ဘာမှဒုက္ခပေးကြတာမရှိဘူးလို့ဆိုပါတယ်။1905ခုနှစ်မှာမစ္စတာနိုမကကိုမွေးဖွားခဲ့တာပါ။နိုမကရဲ့မိသားစုဟာရေနွေးစိမ်းတဲ့ဂျပန်ရိုးရာရေပူစမ်းလုပ်ငန်းနဲ့မျိုးဆက်၄ခုလောက်လုပ်ကင်လာခဲ့တာဖြစ်ပါတယ်။